ဘင်္ဂလားဒေ့ရှ်အစိုးရဟာထောင်ပေါင်းများစွာသောရိုဟင်ဂျာကလေးငယ်တွေပညာသင်ကြားခွင့်မရအောင်ပိတ်ပင်တားဆီးထားတယ်လို့ HRW လူ့ခွင့်ရေးစောင့်ကြည့်အဖွဲ့ကအင်္ဂါနေ့မှာပြောကြားလိုက်ပြီးအနာပိုင်းနဲ့အင်းနေတဲ့ဒုက္ခသည်စခန်းအတွင်ပညာသင်ကြားခွင့်ကိုပိတ်ပင်ထားတာတွေရုပ်သိမ်းပေးဖို့တိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံဘက်ကထွက်ပြေးလာပြီးလက်ရှိမှာဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ဘဇားကဒုက္ခသည်စခန်းတွေမှာနေထိုင်ရတဲ့ကြောင်းတက်ရမယ့်အရွယ်ဒုက္ခသည်ကလေးငယ်၄သိန်းလောက်ပညာသင်ကြားခွင့်မရတဲ့အကြောင်းရေးသားထားတဲ့ Are We Not Human ဆိုတဲ့အစီအခံစာမှာ HRW ကဘင်္ဂလားဒေ့ရှ်အစိုးရကိုဆွဆွဲပြောဆိုထားတာပါမျိုးဆက်တစ်ခုလုံးပညာသင်ကြားခွင့်မရအောင်ဟန်တာထားခြင်းဟာဘသူအတွက်မှအကျိုးမရှိကြောင်း HRW ရဲ့ကလေးငယ်များအခွင့်အရေးဆိုင်ရာပူးတွဲညွှန်ကြားရေးမှူး Bill Van Esvel ကပြောပါတယ်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတို့ဘက်ကနီလန်ပြောင်းပြီးချင်းကပ်လှုပ်ဆောင်လာအောင်နိုင်ငံတကာအသံဝင်ကဖိအားပေးတောင်းဆိုကြဖို့လိုအပ်ကြောင်းလည်းသူကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2018ခုနှစ်အတွင်းရိုဟင်ဂျာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုဖြစ်ပေါ်ခဲ့ပြီးတဲ့နောက်မြန်မာလူမျိုးရေးတပ်ဖွဲ့တွေကနေမြေရှင်းလင်းရေးလှုပ်ဆောင်ခဲ့ပြီးတဲ့နောက်မှာဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာဒုက္ခသည်9သိန်းကျော်ထွက်ပြေးခဲ့တယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာအသံဝင်ကခန့်မှန်းထားကြတာပါ။ဒုက္ခသည်တွေစခန်းအပြင်ကအကြောင်းတွေမှာတက်ရောက်ပညာသင်ကြားခွင့်ကိုဘင်္ဂလားဒေ့ရှ်အစိုးရကပိတ်ပင်ထားသလိုဘင်္ဂလားဒေ့ရှ်ကအစိုးရဆံမွေးတွေကိုဖြည့်ဆို့ခွင့်ပိတ်ပင်ထားတဲ့အပြင်ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေစခန်းအတွင်းမှာပညာသင်ပေးခွင့်ကိုလည်းပိတ်ပင်ထားပါတယ်။တစ်ဖက်နိုင်ငံကိုထွက်ပြေးသွားကြသူတွေကိုရိုဟင်ဂျာလို့ခေါ်ဆိုတာကိုမြန်မာအစိုးရကအသိမှမပြုပေမဲ့လည်းအဲ့ဒီလူတွေပြန်လာနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရအပါအဝင်နိုင်ငံတကာအသံအဝိုင်းနဲ့ညှိနှိုင်းဆောင်ရွက်မှုတွေလှုပ်ဆောင်နေပါတယ်။